ကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာလူသေးဆုံးမှုအများဆုံးဖြစ်တဲ့တောမီလောင်ချဲမှုကြောင့်ပျောက်ဆုံးသူဦးရေဟာ1000ကျော်သားဖြစ်ပြီးတော့သေဆုံးသူရေအတွက်ဟာလည်း82ယောက်ရှိသွားပြီဖြစ်တယ်လို့ပြည်နယ်အာဝနာပိုင်းကပြောလိုက်ပါတယ်။ကြော်စာပရင်းလေးကထုတ်ပြန်ခဲ့တဲ့ပျောက်ဆုံးနေသူစီးရင်ဟာ631ယောက်ကနေအခုဆိုရင်1011ယောက်အထိတိုးလာခဲ့ပြီဖြစ်တယ်လို့ဘတ်ခရန်ရဲရာရှိကိုရီဟိုနီယားကတောက်ချန်နေမှာပြောပါတယ်။ဒီစီးရင်ထဲမှာမိဘေးကနေထွက်ပြေးရင်ပျောက်ဆုံးနေသူစီးရင်ထဲမှာထည့်ထားတာမတိလို့လည်းဖြစ်နိုင်ကြောင်းလူဦးရေကအတက်ကျရှိနိုင်တယ်လို့သူကပြောပါတယ်။ဒါကြောင့်မိဘေးကနေထွက်ပြေးခဲ့ကြတဲ့သူတွေအနေနဲ့အာနာပိုင်တွေကိုသတင်းပို့ကြဖို့လည်းသူကတိုက်တွန်းလိုက်ပါတယ်။ကမ်ဖာလို့ခေါ်တဲ့ဒီတော်မီတွေကိုငြိမ်းသက်နိုင်ဖို့အတွက်မိသားသမားတွေဟာအပူတင်ကြိုးပမ်းနေပြီးတော့တောက်ချာနေကတော့မိကိုငြိမ်းသက်နိုင်ဖို့အတွက်တဖြည်းဖြည်းနဲ့အသာစီးရလာနေပြီလို့လည်းဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကယ်လီဖိုးနီးယားပြည်နယ်ကိုဒီကနေ့စနေနေ့မှာသွားရောက်ပြီးမိလောင်သွားတဲ့နေရာတွေကိုကြည့်ရှုပြီးတော့မိဘေးတင်ပြည်သူတွေနဲ့တွေ့ဆုံသွားဖို့လည်းရှိနေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ရဲ့ယာရုကနေအားယူပေမဲ့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျယ်ရီဘရောင်းနဲ့အစ်စ်ရွေးချယ်တင်မြှောက်လိုက်တဲ့ Gavin Newsom တို့လည်းသမ္မတ Trump နဲ့အတူပြည်နယ်တွင်းကမိဘေးတင်တဲ့နေရာတွေကိုသွားရောက်ချမှာဖြစ်ပါတယ်။ဒီတော်မီတွေလောင်ချမ်းမှုနဲ့ပတ်သက်ပြီးတော့ပြည်နယ်တာဝန်ရှိသူတွေကိုအပြစ်တင်ပြောဆိုပြီးပြည်ထောင်စုအစိုးရရဲ့အကူအညီတွေမပေးဘူးလို့ချင်းချောက်ပြီးတပတ်ကြာမှာသမ္မတ Trump ဟာအခုလိုကယ်လီဖိုးနီးယားပြည်နယ်ကိုသွားရောက်တာလည်းဖြစ်ပါတယ်ခင်ဗျာ။